တနင်္လာနေ့မှာကျင်းပတဲ့2020ပြည်သက်သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတအီမန်နျူအယ်မက်ခရွန်ကရည်တွက်ပြီးမဲ58ရာခိုင်နှုန်းကျော်ရပြီး51ရာခိုင်နှုန်းကျော်ရနေတဲ့သူ့ပြိုင်ဘက်မရင်းလက်ပန်းထက်သားနေပါတယ်။မဲရက်လက်အတည်ပြုပြီးရင်တော့သူဟာနှစ်ပေါင်း20အတွင်းပြည်သက်မှာဒုတိယတက်တန်ဆက်ပြီးအရွေးခံရတဲ့သမ္မတဖြစ်လာတော့မှာပါ။ဒီမဲရက်လက်တွေဟာအတည်မဖြစ်သေးတယ်လို့ရွေးကောက်ပွဲမှာသူအရေးနိုင်ကြောင်းလက်ပန်းကဝန်ခံခဲ့ပေမယ့်ရှိလာတယ်မှာဥပရေပြုတ်တော့ရွေးကောက်ပွဲပြုတ်လုံမှာဖြစ်တဲ့အတွက်ပွဲကမပြီးသေးဘူးလို့သူ့ထောက်ခံသူတွေကိုပြောကြားခဲ့တာပါ2018ခုရွေးကောက်ပွဲကလေးကလက်ပန်းကိုနိုင်ရတဲ့သမ္မတမေခရွန်ကလည်းသူ့ပြိုင်ဘက်ပေါ်မှာလှောင်ပြောင်တာတွေမလုပ်ဖို့သူ့ကိုထောက်ခံသူတွေကိုတိုက်တွန်းနေပါတယ်လက်ရဆွန်းပြိုင်ဘက်ကိုအနိုင်ရခဲ့တဲ့သမ္မတမေခရွန်ကိုတနင်္လာနေ့မှာပဲဥရောပခေါင်းဆောင်တွေကဂုဏ်ပြုကြိုဆိုခဲ့ကြပါတယ် EU အတွက်အရေးပါတဲ့ပြင်သစ်နိုင်ငံမှာနိုင်ငံရေးအရာရုပ်တည်အပြောင်းလဲတွေဖြစ်မလာဘူးဆိုတာတေချာသွားတဲ့အတွက်စိတ်အေးသွားကြတာဖြစ်ပြီးသမ္မတမေခရွန်ရဲ့အောင်မြင်မှုကိုကြိုဆိုကြောင်း EU ဥရောပသမ္မတအကြီးအကဲအာဆူလာဗွန်ဒလီယန်က Twitter ကနေပြောပါတယ်ဥရောပကောင်စီအကြီးအကဲ Charles Michel ကတော့ဥရောပမှာလေမိုးထန်နေတယ်ပြင်သစ်ကဥရောပနဲ့တသားတည်းရှိနေတာကိုလိုလားကြောင်ပြောပါတယ် EU ကနေနှုတ်ထွက်ခဲ့တဲ့ Britain ကလည်းပြင်သစ်သမ္မတနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကပြောပါတယ်